โอเคดร.ไคเซนซันခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီ Omicron ရုပ်ကွက်သစ်ပေါ့เนาะခုဆက်မြန်တာတဖြည်းဖြည်းနဲ့ပိုအတွေ့များလာတာနဲ့အတူအခုဒီကြောင်းတစ်ခုမှာပါပေါ့เนาะအစုလိုက်ပြုံလိုက်စဖြစ်လာတာပါမကြခင်ကတွေ့ရတယ်ဆိုတော့နိုင်ငံတကာမှာအခုနောက်ဆုံးတွေ့နေတဲ့အနေအထားတွေကမြန်မာနိုင်ငံအတွက်အရေးကြီးဆုံးဆိုရင်ပါစပြီးတော့အကြံပြုချင်တယ
်ဒီ Omicron ပေါ့နော်အားလုံးသိရတဲ့အတိုင်းပဲကူးစက်နှုန်းကလည်းအရင် variant တွေထက်ကို23%လောက်ပိုပြီးတော့မြန်နေဆိုတော့လေမြန်မာပြည်တွက်ကတော့အဲ့လိုမျိုးပြန်နှုန်းနေများမှာကူးစက်နှုန်းမြန်မာတော့စိုးရိမ်မိတယ်ပေါ့နော်အဲပြီးတော့အထူးသဖြင့်အခုချိန်မှာပြည်သူလူရဲ့ဒီရောဂါရှိတဲ့ကိစ္စတွေကိုသေချာသိရမှုတွေမျိုးလည်းမသေချာတဲ့ခါကျတော့လေကူးစက်တာတွေပြန်ပွားတာတွေအရင်မြန်မာတော့စိုးရိမ်
ဟုတ်ကဲ့အဲ့တော့အခုလို့ဒီမမြင်အောင်ပေါ့နော်ဘလို့အကြံပြုချင်လဲပြည်သူတွေကိုလေအဓိကအ
ဓိကတော့လေဒီယောဂါကအဲ close contact ပေါ့နော်လူတွေနဲ့တယောက်နဲ့တယောက်ထိရနေပြီးတော့ပွားတာဆိုတော့တက်နိုင်သမျှလူစုလူဝေးတွေရှိရနေအောင်မသွားတာကောင်းနေပေါ့နော်ဟုတ်ကျွန်မအဲ WHO က suggest လုပ်ထားတာလေးကိုသဘောကျလို့လေ 3Cs ပေါ့နော်အဓိက3ခုရဲ့ close spaces တွေပေါ့အဲ့လိုမျိုးအလုံးပိတ်နေနေရာတွေမသွားပါနဲ့ပေါ့ပြီးတော့ crowded places တွေလူတွေများတဲ့နေရာကိုမသွားပါနဲ့ပြီးရင် close contact လူတွေနဲ့တိတ်နေနေကမနေနဲ့ပေါ့နော်ဒီမှာ US မှာကျတော့အဓိကတော့ vaccine ထိုးပါပေါ့နော်မြန်မာပြည်မှာတော့ဘယ်လောက်ထိ available ဖြစ်လဲမသိဘူးအဲခုနပြောသလိုပဲလူတွေနဲ့6 feet away နေတာတို့ mask တွေကိုသေချာတက်တာတို့လက်ကိုပုံမှန်ဆေးတာတို့ပြီးတော့အဲ့လိုမျိုးကိုယ်မှာယောဂလက္ခဏာကြီးပြလာပြီဆိုလို့ရှိရင်လည်းကိုယ့်ကိုစစ်ဆေးပြီးတော့ပေါ့နော်ကိုယ့်ကိုတည်တည်ချာချာနေတာမျိုးလို့လုပ်တက်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုနေထမ်းမှာဒီစစ်ဆေးဖို့အတွက်ပေါ့နော်အမေရိကန်မှာတော့ test kit စေးတစုံတရာရနိုင်တော့လဲပဲမြန်မာနိုင်ငံမှာမရနိုင်တဲ့အနေအထားဆိုရင်ရောဘယ်လိုလက္ခဏာတွေပေါ်လို့ရှိရင်ဒီတန်ခွင့်နေကြတယ်
အဓိက covid ကဖြစ်တဲ့လူတွေလည်းသိမှာပေါ့နော်ကိုယ့်ရဲ့ညီနာမှာရှိတဲ့ကိုယ်နဲ့ထိတွေ့ခဲ့တဲ့လူတွေကအဲ့လိုမျိုးနေမကောင်းမကျန်းမာတဲ့ sign တွေပါပြခဲ့တဲ့လူတွေနဲ့ထိတွေ့ခဲ့သည်ရှိတော့ကိုယ်လည်းအဲ့လိုမျိုးနှာစည်းတာချောင်းဆိုးတာလဲချောင်းနာတာကိုပူရာတွေဖြစ်လာပြီဆိုလို့ရှိရင်တက်နိုင်သမျှအဲ့လိုမျိုးစစ်ဆေးဖို့မဖြစ်နိုင်မှုဆိုလို့ရှိရင်တော့အကောင်းဆုံးကတော့ခွဲနေလိုက်တာအကောင်းဆုံးပေါ့နော်ပြီးတော့လည်းခုနကပြောသလိုပဲပေါ့ let's see ရာတို့အလူတွေနဲ့တက်နိုင်သမျှဝင်နေရာတို့ကိုကိုတိုင်းလည်းချောင်းဆိုးနေတဲ့အတွက်ကိုချောင်းဆိုးတဲ့အခါသတိထားဆိုတာသူများရဲ့စီမရအောင်ဒီတံတန်းကိုယ်ထဲမှာဆိုးရာတို့မျက်နှာအုပ်ပြီးဆိုးရာတို့ပြီးတော့ mask ကိုလည်းလုံးလုံးချုံချုံတက်တာတို့လုပ်တင်ပါတယ
်ဟုတ်ကဲ့အခုဒီနောက်ဆုံးတွေ့ရှိချက်တွေရပေါ့နော်ဒီ max ပတ်သက်တဲ့နှာခေါင်းဆီးနဲ့ပတ်သက်လို့ရောဘယ်လိုအကြံပြုချင်လဲ
အခု omicron ကဒီ current virus တွေထက်အများကြီးပိုပြီးတော့ကူးစက်နိုင်နေပေါ့လေအဲတချို့ကတော့ပြောကြဒီ KN95 တို့ N95 အဲ့ဒီ max တွေကပိုပြီးတော့ကောင်းတယ်မှန်မှားတဲ့အရာပိုကောင်းပါတယ်ဒါပေမဲ့အဲ့လိုမျိုး N95 max တို့ KN95 တို့ကနေရာတိုင်းမှာရှိချင်မှရှိမှာဆိုတော့လေပုံမှန်တိုင်းကတော့ဒီ cloth mask ပေါ့နော်ဒီပိတ်သားမျက်နှာဖုံးနေတာတက်လွှာတဲဆိုရင်တော့မသုံးတာကောင်းနေရှင်အဲ့လိုမျိုးနှလွာသုံးလွာနဲ့ချုပ်ထားတဲ့ဟာတွေရှိပါတယ်အဲ့လိုမျိုးဟာတွေကပုံမှန်တလွာရဲပါတဲ့ဟာထက်ဆိုရင်ပိုပြီးတော့ကာကွယ်နိုင်တယ်ပြီးတော့ဒီ surgical mask ပေါ့နော်ဟိုဆိုင်မှာရောင်းတဲ့အပြာရောင် mask တွေရှိရဲအဲ့လိုမျိုးဆိုလို့ရှင်အနည်းဆုံး3ထပ်လောက်ပါတဲ့အတွက်ဒီပိတ်ဆက်နဲ့လုပ်တဲ့ mask ဆက်ဆိုရင်တော့ပိုကောင်းတယ်အဓိကကတော့ဘလို့ mask မျိုးပဲသုံးသုံးကိုယ့်မျက်နှာနဲ့တေချာတော့ရမယ်အလေးဝင်လွေတွက်ကပေါ့နော် mask အောက်ကနေပြီးတော့တိုးထွက်နေရမျိုးမဖြစ်တဲ့ဘူးအဲနှကောင်းကနေပြီးတေချာ PPCC အလုံးလုံးချုံချုံရှိရဲ mask နှကောင်းကိုလည်းအုပ်ရမယ်ပါးစပ်ကိုလည်းအုပ်ရမယ်အဲ့လိုမျိုးတက်ထားတဲ့အချိန်မှာတက်ရှူကြက်နေရမျိုးလည်းမဖြစ်ရဘူးပြီးတော့တစ်ချိန်ခင်းမှာပဲလေတွေလည်းအရင်ကြီးဝင်တာထွက်တာမျိုးဖြစ်မနေတဲ့ကိုယ့်မျက်နှာနဲ့တော်တဲ့ mask မျိုးကိုတက်တင်ပါတယ
်ဟုတ်ကဲ့အဲ့တော့တကယ်လို့ဒီကာကွယ်တဲ့ကြားလိုက်ကပဲပေါ့နော်မတော်တဆဖြစ်လာခဲ့ရင်ရောဘာတွေကိုကြိုမျှော်လင့်ထားပြီးတော့ဘလောက်ကြာကြာဒီယောဂာနေတာကိုသတိထားပြီးတော့ဆက်ခွက်နေဖို့လိုမလဲ
အခုဒီ Omicron ကပေါ့နော်ကူးစက်တာမြန်တယ်လို့ယောဂာပေါ်တာလည်းအရင် variant တွေဆက်စားလို့ချင်းပို့ပြီးတော့မြန်တယ်လို့ပြောကြတာရှင်သူက3ရက်ကနေ9ရက်အတွင်းပေါ်နိုင်တယ်ပေါ့နော်အရင်တော့ကတော့တပတ်လောက်ထိကြာတတ်တယ်အဲ့တော့ဒီ USA ရဲ့ guideline ရဆိုလို့ရှင် isolate လုပ်မယ်ဆိုရင်လည်း9ရက်ပေါ့နော်အဲအဲ့လိုချိန်အတွင်းမှာယောဂာလက္ခဏာပေါ်လားမပေါ်လားဆိုတာကိုကြည့်ပေါ့နော်အဲ့လိုမျိုး9ရက်ကျော်လို့6ရက်လောက်မှမပေါ်ဘူးဆိုလို့ရှင်တော့ probably သူဒီယောဂာမရတော့တာလည်းဖြစ်နိုင်တယ်ပေါ့လေအဲဒါပေမဲ့အကယ်၍များယောဂာလက္ခဏာစပေါ်လာခဲ့ပြီဆိုလို့ရှင်ပထမဆုံးယောဂာလက္ခဏာစပေါ်တဲ့ရက်က day 0 ပေါ့เนาะအဲ့ဒီရက်ကို day 1အနေနဲ့ပထမနေ့အနေနဲ့မကောင်းမင်းနဲ့ဒုတိယနေ့ကိုပထမနေ့အနေနဲ့ကောင်းပြီးတော့အဲ့ကနေပြီးတော့9ရက်ပေါ့เนาะအဲ့ဒီကိုကိုခွဲနေတာအကောင်းဆုံးပဲအဲ့ဒီ9ရက်ပြီးရဲ့ခါမှာကိုဆက်ပူနေတည်းရဆိုလို့ရှင်ထပ်ပြီးတော့ခွဲနေတဲ့နဲ့ဒါမှမဟုတ်9ရက်မှာလုံးဝကိုလည်းမပူတော့ဘူးပေါ့เนาะအဲ့လိုမျိုးဆေးပိုင်းမတောက်ပဲပါရာစီတမောပိုင်းမတောက်ဖက်နဲ့ကိုပူမရှိတော့ဘူးဆိုရင်တော့အိမ်ထဲမှာအောင့်နေစရာမလိုတော့ဘူးပေါ့ဒါပေမဲ့ဒီ CDC ကဘာလို့ထပ်ပြောထားလဲဆိုတော့အဲ့လို9ရက်မှာ symptoms မရှိပေမဲ့အပြင်ထွက်လို့ရတယ်ဒါပေမဲ့နောက်ထပ် additional 9ရက်လောက်ကတော့ပိုပြီး mask ကိုတိချအုပ်ပြီးတော့ဘယ်သူနဲ့မှပေါ့เนาะ mask မပါဘဲနဲ့ contact မလုပ်ဖို့ထပ်ပြီးတော့ပြောထားရပါတယ
်ဟုတ်ကဲ့အဲ့တော့ဒီကာကွယ်ဆေးထိုးရတဲ့သူတွေအနေနဲ့အမေရိကမှာဒီတင်းထမှုအနေထားရောကူးစက်မှုတော့ခံရတယ်ပေါ့နော်ဘယ်လိုတွေ့ရလဲ
ကာကွယ်ဆေးမထိုးထားတဲ့လူတွေရဲ့ဆေးရုံတက်နှုန်းဟာ80ရာခိုင်နှုန်းလောက်ပေါ့နော်အဲဒီပတ်ဝန်းကျင်မှာရှိရလို့ပြောရတယ်ဒါပေမဲ့ကျွန်မကိုယ်တိုင်ရဲ့တွေ့ကြုံကတော့90ရာခိုင်နှုန်းနဲ့အထက်မှာရှိရလို့ပြောချင်တယ်ရှင့်အဲဗက်ဆင်းထိုးထားတဲ့လူတွေလည်းရောက်ပါတယ်ဆေးရုံမရောက်ဘူးမဟုတ်ဘူးဒါပေမဲ့ဗက်ဆင်းထိုးထားတဲ့လူတွေကသူတို့မှာကိုဗစ်ဖြစ်ကြပြီဆိုလို့ရှင်သူတို့မှာနောက်ထပ်သူတို့နဲ့တွဲပြီးတော့ရှိနေတဲ့ယောဂါတွေပေါ့ဥပမာအဆုတ်ယောဂါတို့အဲအစမာတို့ပေါ့နော်အဲ့လိုမျိုးရှိတဲ့အတွက်ကိုအဲ့ဒီယောဂါတွေဆိုးပြီးရောက်လာတာပေါ့နော်အဓိကကိုဗစ်ယောဂါဆိုးလို့ရောက်လာတာရှားတယ်အဲ့တော့ဗက်ဆင်းထိုးထားတဲ့လူတွေကယောဂအခန့်ရှိနောက်မှသူတို့ကယောဂပြင်ထန်မှုနှောင်းကနည်းတယ်များသောအားဖြင့်အသက်ရှင်ကြတယ်ပေါ့နော်အဲ့လိုဆုံးမကြတဲ့လူတွေထဲမှာဗက်ဆင်းမထိုးထားတဲ့လူတွေပဲများပါတယ်ပြီးတော့ယောဂဆိုးရတဲ့ဟာလူ patient တွေဟာလည်းဗက်ဆင်းမထိုးထားတဲ့လူတွေပဲများပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာခိုင်စင်ဆန်းခင်ဗျာ